ခရီးသည်နဲ့လေယာဉ်အမှုတန်း92ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်လေယာဉ်တစ်စင်းအပန်းဖြေမြို့ဆိုချီကနေပြန်တန်းပြီးမကြခင်မှာပဲပင်လယ်နဲ့ထဲကိုပြက်ကျသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထင်ရှားတဲ့စစ်တပ်ရဲ့တီးဝိုင်းအဖွဲ့လည်းပြက်ကျခဲ့တဲ့လေယာဉ်ပေါ်မှာလိုက်ပါသွားပါတယ်။ရုရှားကမ်းလွန်ပင်လယ်ပြင်ကနေလေယာဉ်အပြည့်အစည်းတွေနဲ့တေဆုံးသူတချို့ရဲ့ရုပ်အလောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလွန် 1.5 ကီလိုမီတာအကွာရေအောက်မီတာ80အနက်မှာရှိနေပါတယ်။ TU-154 လေယာဉ်ဟာပင်လယ်နဲ့အပန်းဖြေစခန်းဆူချီမြို့ကနေပြန်တမ်းပြီးမိနစ်20လောက်အကြာမနေ့9နာရီမိနစ်40မှာရေဒါကနေပျောက်သွားခဲ့တာဖြစ်ပါတယ်။လေယာဉ်ကဆီးရီးယားနိုင်ငံကလေတပ်အခြေစိုက်စခန်းကိုဥတီပြန်တမ်းလာတာဖြစ်ပါတယ်။ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။လင်းမှုအခန့်ကနေဘေးဒုက္ခနဲ့ပတ်သက်တဲ့အချက်ပြမှုလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပြီးအသက်ရှင်လွတ်မြောက်သူမရှိနိုင်ဘူးလို့လည်းအာနာဘိုင်တို့ကပြောပါတယ်။ဆိုဗီယက်ပုံစံအင်ဂျင်3လုံးတက်လင်းဟာရုရှားစစ်အခြေစိုက်စခန်းကနေဆီးရီးယားနိုင်ငံကမ်းခြေမြို့လာတက်ခီယာကိုပုံမှန်ပြန်တန်းနေတာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြကျခဲ့တဲ့လေယာဉ်ပေါ်မှာရုရှားစစ်တပ်တာဝန်ရှိသူတွေနောက်စစ်တပ်ရဲ့ဂီတအဖွဲ့ Alexandrov Assemble တပ်ဖွဲ့ဝင်တွေပါဝင်ပြီးဆီးရီးယားနိုင်ငံကစစ်အခြေစိုက်စခန်းမှာနှစ်သိက္ကူပွဲတော်ဆင်နွှဲဖို့အတွက်တက်ရောက်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ခီးတဲ့84ဦးထဲမှာသတင်းသမား9ယောက်ပါဝင်ပြီးလေယာဉ်အမှုထမ်း10ဦးလည်းလိုက်ပါသွားတာဖြစ်ပါတယ်။